Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါးဒီ2022ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925နဲ့31တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီ။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မဆုမွန်ပါရှင်
။ကျွန်တော်တမောင်သားမဦးဝင်းမင်းနဲ့အတူသတင်းတွေကိုကြေညာပေးပါပါ။ကလေးတရင်တွေထဲမှာတော့မလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဆော်မြင့်မောင်ကိုစစ်ကောင်စီအထူးတရားရုံးကထောင်ဒဏ်လေးနှစ်ချမှတ်လိုက်တဲ့သတင်းဒီမှာစစ်တပ်ပိုင်လုပ်ငန်းတွေက Facebook အသုံးပြုနေကြတွေကိုပိတ်ပင်လိုက်ပါတယ်ပြီးတော့နိုင်ငံတကာသတင်းတွေဖြစ်နိုင်ငံကောင်းဆောင်တွေတွေ့ဆုံကြပြီးတဲ့နောက်မှာလက်ရှိခြေနေရာထိတ်တဲရင်ဆိုင်ခြေနေကိုတွေ့ဆုံဆွေးနွေးဖြေရှာကြရမယ်လို့ရုရှားကပြောလိုက်ပါတယ်အဲဒီလိုသတင်းတွေနဲ့အတူအခြားသတင်းတွေကိုလည်းကြားကြရပါပါ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းနေနဲ့အတူဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်ဒီမှာတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီရဲ့အထူးတရားရုံးကနေအမှုသုံးမှုအတွက်ထောင်ဒဏ်၄နှစ်ဒီကနေ့အမိန့်ချလိုက်ပါတယ်ချမှတ်ထားတဲ့ပြစ်ဒဏ်အတွက်အယူခံဝင်မှုရှိပါသလား
เสียတော့မဝင်ဘူးပြောတယ်ပေါ့နော်ကျန်နေဒီသားကြီးနဲ့ခွာရတယ်လူမကြောက်ဘူးလေဆိုတော့တော့မသိရသေးဘူးဆရာကဒီနေ့ကတော့သမိုင်းဝင်နေလေးတနေ့လေဆိုပြီးတော့ဆရာပြောကြတယ်ဘာလို့ဆရာပြည့်ခွင့်မှာပေါ့
ဒေါက်တာဇော်မြင့်မောင်ရဲ့ရှင်နေပြောခဲ့တာပါရှင်ဒီသတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဆလင်းကြီးမြို့နယ်ဒုံတော်ကျေးရွာမှာတော့အသေးဆုံးရုပ်အလောင်းကြီးဒီကနေ့ထပ်မံတွေ့ရှိပါတယ်မန္တလေးမှာတော့ဆရာသာတိမ်မှုစန့်ခြင်းနဲ့ဆန္ဒပြတဲ့သူတွေတပိတ်မဆခင်မှာပဲစစ်ကောင်စီဘက်ကအကြမ်းဖက်ကားနဲ့တိုက်ပြီးဖြိုခွင်းတာခံရပါတယ်မြန်မာပြည်ထဲမှာတော့အင်တာနက်သုံးဆွဲမှုနှုံထားတွေကိုဒီကနေ့ကစလို့နှစ်ဆတုံးပြင်ပြီးတော့ကောက်ခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းနေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဆော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုတွေကအမှုသုံးမှုကိုထောင်ဒဏ်၄နှစ်ကြာခံစေဖို့စစ်ကောင်စီရဲ့အထူးတရားရုံးကဒီနေ့အမိန့်ချလိုက်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုံ့ဆော်မှုပုံမှန်55အတွက်ထောင်ဒဏ်နှစ်ချမှတ်ခဲ့ပြီးသဘောဘေးအန္တရာယ်ဆိုင်ရာအမှုပုံမှန်25နဲ့ထောင်ဒဏ်နှစ်နဲ့ပုံမှန်30ကာကြီးအတွက်ထောင်ဒဏ်တစ်နှစ်တဘောင်းနဲ့ကြာခံစေဖို့မန္တလေးတိုင်းဥပဒေအတွင်းထူးတရားရုံးကအမိန့်ချလိုက်ပါတယ်။ဒါကြောင့်ဆွဲချက်သုံးမှုအတွက်စုစုပေါင်း6နှစ်ထောင်ဒဏ်ချမှတ်ခံရတာပါ။ February 10ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း NLD ကထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုက်တာဝန်ရှိသူအနေနဲ့ဒေါက်တာဆောင်မြင့်မောင်ကိုပုံမှန်55ခါဝင်းနဲ့တရားစွဲခဲ့တာဖြစ်ပါလေ2021ခုနှစ်ဇန်နဝါရီလကကျုံးမြို့ရိုးပင်ပြုလုပ်ခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတဦးတဲ့တဦးအတိပေးသတိပေးမိသားစုစီမံချက်ဖွင့်ပွဲကိစ္စမှာလည်းတဘောဝဘေးအန္တရာယ်ပုံမှန်25နဲ့ရောပုံမှန်30နဲ့ပါညီဆွနဲ့ဆိုပြီးတရားစွဲဆိုထားတာဖြစ်ပါလေဒီကနေ့ချမှတ်ခဲ့တဲ့တရားစီရင်ချက်နဲ့ပတ်သက်လို့ဒေါက်တာဇော်မြင့်မောင်ဘက်ကအယူခံမဝင်လို့ပေမဲ့မိသားစုသဘောထားရယူရမှာမို့အထက်တရားရုံးဆင့်ဆင့်အယူခံဆက်တက်ဖို့ကိစ္စကိုမပြောနိုင်သေးဘူးလို့ရှင်းနေကပြောကြပါတယ်။ဒီကနေ့အမိန့်ချတဲ့အမှုသုံးမှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုဆက်မှုတဲကနေပထမဆုံးစီရင်ချက်ချလိုက်တဲ့အမှုတွေဖြစ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာအခရီးအမှု၅မှုရွေးကောက်ပွဲကာလမလျော်စွာတုံးပြီးမဲလွဲသုံးစားမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှု၅မှုအပါအဝင်အမှု၇မှုကိုဆက်ပြီးကြားနာရင်ဆိုင်ရအောင်မှဖြစ်ပါတယ်။ဒီကနေ့မှဒေါက်တာဇော်မြင့်မောင်နဲ့အတူမန္တလေးတိုင်းမြို့တော်ဝင်ဒေါက်တာရဲလင်ကိုလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်55ခါဝေးအမှုနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်
။မြန်မာစစ်တပ်ပိုင်းစီဝိုင်းလုပ်ငန်းအားလုံးကို Facebook ပိုင်း Meta ကုမ္ပဏီကအရေးယူပိတ်ပင်ကြောင်းထုတ်ပြန်လိုက်တယ်လို့စစ်တပ်စီဝိုင်းလုပ်ငန်းတွေရဲ့ Facebook စာမျက်နှာတွေကိုလည်းဒီနေ့ကစပြီးဖယ်ရှားလိုက်ပါပြီ။ဆရာနာသင်ခဲ့တဲ့ February လကတည်းကစလို့စစ်တပ်ပိုင်းလုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင်းလုပ်ငန်း Facebook အကောင့်တွေကိုပါဖယ်ရှားပစ်လိုက်တာပါအခုလိုနောက်ဆက်တွဲရေးယူရတာကမြန်မာစစ်တပ်ရဲ့အကြမ်းဖက်လူခွင်ရေးချိုးဖောက်မှုတွေဇက်တိုက်ကျူးလွန်နေတာကိုစစ်တပ်စီးပွားရေးလုပ်ငန်းတွေကငွေထောက်ပံ့ပေးခဲ့တာကြောင့်လို့အခုလိုရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်အခုလိုရေးယူနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အရက်ဘက်လူမှုအဖွဲ့တွေရဲ့မှတ်တမ်းထောက်ထားတွေကိုအခြေခံကူကားခဲ့တယ်လို့ Facebook ပိုင်း Meta ကုမ္ပဏီအာရှပစိဖိတ်ဒေတာပြည်သူ့ရေးရာမူဝါဒဆိုင်ရာညွှန်ကြားမှု Rafael Frankel က Writers စနစ်ဌာနကိုပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေရေးကော်မရှင် IIMM ရဲ့2019ခုနှစ်အစည်းအဝေးခန်းစားနောက် Justice for Myanmar အဖွဲ့နဲ့ Burma Campaign UK အဖွဲ့တို့ရဲ့သုတေသနတွေ့ရှိချက်တွေအပြင် Jabai Puerin, a Senegari, Pomale, Chicken, Lusanga, Lutuga Suare, Tilungan, we have Facebook account as Samina Bautiajo, Chichake, Bibilule, Mr. Frank Anga, Piovare, Tilosan, Book, Kesago, Townsogere, Pitin Chisai, Bama, Campaign UK, Puegale, Facebook, Gulu, Yemugu, Chuzo, Jautopian Tavare.
Ukraine, Chichora, Megana, รัสเซียตํารวจปูตินကိုချပြလိုက်ပြီးတဲ့နောက်အမေရိကန်နဲ့ရုရှားရင်ဆိုင်နေကြတဲ့အခြေအနေကိုထိတိုက်တွန်းနေတဲ့အခြေအနေဖြစ်ရုရှားကအတိအမှတ်ပြလိုက်ပါတယ်။အင်္ဂါနေ့ကတွေ့ဆုံခဲ့ကြတဲ့တํารวจဥဒိုရဲ့ဗီဒီယိုစီးဝေးမှာအမေရိကန်တํารวจဘိုင်ဒန်ကယူကရိန်းကိုမကြည့်ကြဘူးသတိပေးလိုက်ပြီးကြည့်ကြခဲ့ရင်ရုရှားကိုစီးဝေးအရာပိတ်ဆို့ရေးမယ်လို့ပြောကြားခဲ့ပါတယ်။ဒါပြင်ယူကရိန် တင်မမှုတွေလျှော့ချပြီးတန်မှန်ရေးရပြန်လဲဆောင်ရွက်ဖို့လဲတပ်ပရဘိုင်ကတောက်ဆိုခဲ့တဲ့အကြောင်းခေါင်းဆောင်သူဆွေးနွေးပြီးအင်ပြီးတော့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နနိုင်ကြာအဲ့ဒီအစီအွေမှာနေဒူးတက်တွေကိုရှေ့ဘက်ကိုဆက်လက်တိုးမလာအောင်အမှတ်ခံဖို့ရုရှားကတောက်ဆိုခဲ့ပါတယ်။အခုလိုကြုံတွေ့နေရတဲ့အခြေအနေတွေကိုရှုပ်ထွေးတဲ့ထိတ်တဲ့ရင်ဆိုင်အခြေအနေလို့ရ ော့ဗုဒ္ဓနေ့ကတင်းစားရှင်းလင်းပွဲမှာပြောမသွားခဲ့ပါဘူး
။ဂျာမနီလွှတ်တော်က Olaf Scholz ကိုတိုင်းပြည်ရဲ့ဒုတိယကမ္ဘာစစ်ပြီး6ရောက်မြောက်ဝန်ကြီးချုပ်အဖြစ်တင်ပြလိုက်ပါတယ်။ဒါဥရောပသမ္မဂရဲ့လူကြီးအများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကဲ16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာအပြောင်းလဲကာလအစ်ကိုစဖွင့်လိုက်တာပါ။ဒီနေ့လွှတ်တော်စည်းဝေးမှာအမတ်395ယောက်က Olaf ကိုထောက်ခံခဲ့ကြတာပါ။အောက်လွှတ်တော်မှာအမတ်နေရာ936နေရာရှိတဲ့အနေသူရဲ့သုံးပါတီညီမောင်အဖွဲ့ကအမတ်နေရာ416နေရာကိုရရှိချပါတယ်။ဂျာမနီကိုပုံမခင်မီတိုတက်အောင်လုပ်ပြီးရာသီဥတုပြောင်းလဲကိုဟန်ကြားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှိုးစ်ရဲ့အစိုးရတက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့သုံးပါတီတောင်အချင်းယူညှိလို့ရမယ်သူညီမောင်အစိုးရအနေနဲ့အမြန်ဖြည့်ရှင်းဖို့လိုနေတဲ့လက်ရှိအပြင်းထန်ဆုံးကိုဗစ်ဘေးနဲ့ချက်ချင်းရင်ဆိုင်နေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ရှိုးစ်ကိုဝန်ကြီးချုပ်ဖြစ်ဂျာမနီကဂျာမနီသမ္မတကတရားဝင်ခန့်ထားလိုက်ပြီးဒီနေ့နေ့လယ်နှောင်းပိုင်းမှာပဲအောက်လွှတ်တော်ဥက္ကဋ္ဌရှေ့မှာချမ်းသစ္စာကျင်းပခဲ့ပါလေ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 5953ည5.25 kHz 7783ည5.32 kHz 6335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်ဝင်ပေးနေပါတယ်ရှင
်ဗုဒ္ဓညတရင်တွေကို VOA ကဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာ COVID-19 ရောဂါကူးစက်ခံရတဲ့ကုလသမဂ္ဂရာရှိသူနဲ့တွေ့ဆုံခဲ့ပြီးတာကြောင့်လာမယ့်ရက်နေ့ငယ်ပြင်ပတဲ့အဆက်အသွယ်ဖြတ်တောက်ပြီးတရားခွင့်နေရမှာဖြစ်တယ်လို့တတ်မှန်တရင်ရကွက်ကပြောပါတယ်ဒီနေ့နယူးယောက်မှာကျင်းပမယ့်ကုလသမဂ္ဂသတင်းတော်များအတင်နှစ်ပတ်လည်တွေ့ဆုံပွဲမှာအတွင်းမှုချုပ်ကိုအထူးအသည်တော်အဖြစ်ဖိတ်ကြားထားပါတယ်။အတွင်းမှုချုပ်ကဂျာတာပရိနေမှာနိုင်ကသမ္မတမိုဟာမက်ဘန်ဇောမန်ဦးဆောင်တဲ့အကြံဖက်မှုနဲ့ရာသီဥတုဖော်ပြပြောင်းလဲမှုတိုက်ဖြတ်ရေးစိန်ခေါ်မှုဆက်ရကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ဖို့လည်းစီစဉ်ထားခဲ့တာပါ။အသက်82နှစ်အရွယ်အတွင်းမှုချုပ်ဂူတာရက်စ်ကတော့ရှေ့လာမဲ့လူချင်းတွေ့ဆုံမဲ့အစည်းအဝေးအားလုံးကိုဖြတ်သိမ်းလိုက်တယ်လို့တန်တမန်တရရကွက်က AFP ကိုပြောကြားပါတယ်။မနေ့ကနယူးယောက်ကိုရောက်လာတဲ့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့နီဂျာတမ္ပရာဗန်ဇောကဒီသတင်းပတ်ကုန်အထိနယူးယောက်မှာဆက်ရှိနေမယ်လို့ခန့်မှန်းပြီးဝါရှင်တန်မြို့တော်ကိုခီးဆက်มาဖြစ်ပါတယ်။လောလောဆယ်အတွင်းမှုချုပ်အန်တိုနီဂိုဒရက်စာသူ့ရဲ့အခြေအနေနဲ့ပတ်သက်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာဗစ်ကစုံတရားပြောဆိုဖို့သတင်းစာရှင်းလင်းပွဲမှာညင်းဆိုပါတယ်
။တရုတ်မှာလုံမဲ့အိုလံပစ်ပွဲကိုအမေရိကန်ကသပိတ်မှောက်ပြီးတရုတ်နဲ့တင်းမာနေတဲ့ဩစတြေးလျကလည်းထပ်သပိတ်မှောက်လိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကအခုလိုသံတမန်ကြီးကတပိတ်မှောက်လိုက်ပြီးတော့ဒီနေ့ကြေညာခဲ့ရမှာတရုတ်ခွင်ရလူခွင်ရချိုးဖောက်မှုအပြင်နှစ်နိုင်ငံတင်းမာနေတာတွေကိုဆွေးနွေးဖို့ညှင်းထားတာကြောင့်လည်းပါတယ်လို့ထည့်ပြောခဲ့ပါတယ်။အခုလိုသံတမန်ကြီးကတရုတ်ဆောင်ရာသီအိုလံပစ်ပွဲကိုတပိတ်မှောက်တာကြောင့်အခမ်းအနားတွေကိုဩစတြေးလျအစိုးရရရှိတွေမတက်တော့ပဲအားကစားသမားတွေပဲတက်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။တရုတ်ဘက်ကတော့အမေရိကန်ဘက်ကစတပိတ်မှောက်တာကိုနိုင်ငံကြီးကအားကစားကိစ္စနဲ့မရောဖို့အိုလံပစ်ပဒိညာမှုကိုချိုးဖောက်တာဖြစ်တယ်လို့နောက်နှစ်နိုင်ငံကြားဆွေးနွေးပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေနိုင်ပြီးတံပြန်တာတွေပါလာမယ်လို့သတိပေးခဲ့ပါတယ်။ဩစတြေးလျနဲ့တရုတ်ကြားမှာတော့
မကြာခင်နှစ်တွေကစပြီးတင်မာမှုတွေတိုးလာခဲ့ရမှာဩစတြေးလျဘက်ကတရုတ်နည်းပညာကုမ္ပဏီကြီးဟွာရေးကိုဖိုက်ချီကွန်ရဲ့စောက်ဖို့ပိတ်ပင်ခဲ့ရတာကစခဲ့ပြီးနောက်ကိုဗစ်ဆာကိုစုံစမ်းရေးကိစ္စတွေနဲ့ဆက်ဆံရေးပို့ပြီးဆိုးဝါးလာစေခဲ့ပါတယ်ခင်ဗျာနိုင်ငံရေးခလုံးကွေးဥပဒေကို UK ကစုံလိုက်ပြောင်းလဲပြဖို့စဉ်းစားနေတဲ့အတွက်ဩစတြေးလျနိုင်ငံမဲပေါ်မြို့မှာရှိတဲ့ဗြိတိသျှကောင်စီဝင်ရုံးချိန်မှာဒုက္ခသည်ရေလှောက်ရှားတက်ကြသူတွေက ဘူဒူနေကစာနာပြခဲ့ကြပါတယ်ဒီအဆိုပြုဥပဒေအရနိုင်ငံရေးခလုံးကွင်းလျှောက်ထားတာကိုတိုင်းပြည်ပြပမှာပဲယူကေကလက်ခံစင်စားဖို့စီစဉ်လိုက်တာပါဩစတြေးလျနိုင်ငံကလည်းလွန်ခဲ့တဲ့စနေကအလားတူမူဝါဒပြတ်ခွင့်ချမှတ်ဆောင်ရွက်ခဲ့ပါတယ်တင်းမောင်းနဲ့လာကြတဲ့ဒုက္ခသည်တွေကိုပေါ့ပူဝါနျူကီနီနဲ့နောက်ထပ်ကျွန်းနိုင်ငံတွေမှာစခန်းဖွင့်ပြီးထားခဲ့ပါတယ်ဩစတြေးလျနိုင်ငံကတင်းကြ Refugee Action Collective ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောကြပါတယ်။ Papua New Guinea နဲ့စာချုပ်ကပြီးဆုံးသွားပြီမဲ့ Nauru ကျွန်းနိုင်ငံနဲ့စာချုပ်က Australia နဲ့ဆက်လက်ရှိနေပါတယ်။လူသားချင်းစာနာထောက်ထားမှုအစီအစဉ်အမျိုးမျိုးအောက်မှာ Australia နိုင်ငံကတနစ်ကိုဒုက္ခတွေ 13,900 အတွက် Visa ပေးပါတယ
်။တရုတ်အနေနဲ့နိုင်ငံခြားစစ်တင်တဲ့တွေကျုံ့ပြင်ပြီးကမ္ဘာဖွံ့ဖြိုးဆဲနိုင်ငံတွေကိုဩဇာညောင်းဖို့လုပ်နေပြီလို့သုံးသပ်သူတွေကဆိုပါတယ်။မြန်မာကလည်းအဓိကစစ်တင်တဲ့တာယူနေရတဲ့တရုတ်နိုင်ငံဟာနိုင်ငံခြားစစ်ပညာလေ့လာသင်ကြားရေးတိုးချဲ့ပြီးဗြိတိရှ်ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံတွေမှာအရင်ဆင်လာကြီးခဲ့တဲ့စင်ဟတ်စတက်ကတို့သွားတက်တာထက်ကျော်တက်ဖို့လုပ်နေပြီလို့ဗြိတိန်သုတေသနအဖွဲ့ကထောက်ပြလိုက်ပါတယ်။ဗြိတိန်ချိဆိုင်မူဝါဒရေးရာသုတေသနအဖွဲ့ Civitas ကအရင်ဆင်ဟတ်ကိုအဓိကပို့သွားတဲ့အာဖရိကနိုင်ငံတွေပါဝင်ဒီဖွံ့ဖြိုးဆဲနိုင်ငံတွေကအလေအလတ်နဲ့ထိပ်ပိုင်းအဆင့်စစ်ရာရှိတွေဟာအခုတရုတ်စစ်တပ်ကတို့ပေါင်း20ကနေတင်တန်းတွေပို့ရရမယ်လို့အစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။ဒီအစိုးရခန်းစာရအရင်20အတွင်းနိုင်ငံပေါင်း120ကစစ်တပ်ကတို့ကျောင်းသားပေါင်း5000နီးပါးဟာစင်ဟစတပ်ကတို့ကပွဲရခဲ့ပြီးသူတို့နိုင်ငံအသီးသီးကစစ်တပ်တွေကိုပြန်ဦးဆောင်မှုပေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့2015-2018ခုနှစ်မှာတော့အာဖရိကန်စစ်ရာရှိပေါင်း2000ကိုပဲစင်ဟစကမွေးထုတ်နိုင်ခဲ့ချိန်မှာတရုတ်ရဲ့အာဖရိကစစ်တပ်အစီအစဉ်မှာတော့2018ကနေ2012ခုနှစ်အတွင်းရရှိပေါင်း 9,000 ကိုတင်တန်းပေးဖို့ပြင်ဆင်ထားတယ်လို့ဒီအစည်းအဝေးကစားမှာဖော်ပြထားပါတယ်။တရုတ်ရဲ့စစ်ပညာလေ့လာသင်ကြားရေးနဲ့ဒဏ္ဍာရီဟာတိုင်းပြည်များခေါင်းလို့ခေါင်းစဉ်တက်ထားတဲ့ဒီအစည်းအဝေးကစားရတရုတ်စစ်တင်တန်းတွေတဲ့သဘောတရားပါပြီးပါတီနဲ့စစ်တပ်ပုံစံကိုမြင့်တင်ကနိုင်ငံရေးနဲ့စစ်တပ်ကင်းရှိရမယ်ဆိုတဲ့ဒီမိုကရေစီနဲ့ဆန့်ကျင်နေတယ်လို့ဆိုထားပါတယ်ခင်ဗျာ
။ဒီဇင်မာလာရှိရဲ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစွဲဆိုထားတဲ့အမှုတွေကအမှု၃မှုအတွက်ထောင်ဒဏ်၄နှစ်ကြာခံမှုမန္တလေးတိုင်းအိုးဘိုထောင်အတွင်းကအထူးတရားရုံးကနေဒီကနေ့စီရင်ချက်ချမှတ်လိုက်ပါတယ်။အလားတူပဲမန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကိုလည်း905ခွေစွဲချက်နဲ့ထောင်ဒဏ်နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင
်ဖန်စီထိန်ထိန်ခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအမှုပေါင်း10မှုနဲ့တရားစွဲဆိုထားတာမှာဒီကနေ့မှအမှု3မှုဖြစ်တဲ့အများပြည်သူသိငိမ့်အေးချမ်းမှုပြပြားအောင်လှုံ့ဆော်မှုပုံမှန်905ခခွေအမှုတဘာဝဘေးအန္တရာယ်ဆိုင်ရာအမှုနှမှုဖြစ်တဲ့ပုံမှန်25ပုံမှန်30ကာကြီအမှုစတဲ့အမှု3မှုကိုဒီကနေ့အပြည့်အစအစီရင်ချက်ချခဲ့တာဖြစ်ပါတယ်အမှုနှမှုကိုတော့တပေါင်းနဲ့ကြာခံစီဖို့အစီရင်ခဲ့တာကြောင့်အမှု3မှုအတွက်စုစုပေါင်း1000နဲ့အမိန့်ချခံရတယ်လို့သူရှိနေက VOA ကိုပြောပါတယ
်905ခါနေရနှစ်နှစ်အပြည့်ချတယ်ရှင်တင်းတဘာဝဘေးနဲ့ဒါတဘာဝဘေးရဲ့ပုံမှန်25နှစ်နှစ်ပြီးပုံမှန်30ကာကြီရတစ်နှစ်ပေါ့ဒါပေမဲ့အဲ့နှစ်ခုအောင်ဒီတဘာဝဘေးနှစ်ခုကိုရောင်းနေကြာခံစီဆိုတော့အမြင့်ဆုံးဖြစ်တဲ့နှစ်နှစ်ကိုပဲကြာတယ်ရှင်အဲ့ဒါအဲ့တော့ဒီကတော့နှစ်နှစ်ဖြစ်သွားပြီးတော့905ခါနှစ်နှစ်ပေါ့အဲ့ဒါကတော့ဟိုမသေးကြသေးဘူးမသေးကြသေးဘူးဆိုတော့ဆရာကတော့မဝင်ဘူးပြောတယ်ပေါ့နော်ဟိုကျန်နေစပြီးဒီသားကြီးနဲ့ခွာရတယ်လုံးလုံးကြအောင်လဲဆိုတော့ကျွန်တော်တို့မသိရသေးဘူးရှင်ဟော
ဖေဗူရီတရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း NLD ပါတီမှထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုင်တာဝန်ရှိသူအနေနဲ့ဒေါက်တာဇော်မြင့်မောင်ကိုပုံမှန်905ခါခွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်2023ခုနှစ်ဇန်နဝါရီလကကျုံးမြို့ရိုးပင်ပြုတ်လုခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတဦးနဲ့တဦးအသိပေးသတိပေးမိသားစုစီမံချက် version 3ဖွင့်ပွဲကိစ္စမှာလဲတဘာဝဘေးဥပဒေပုံမှန်25နဲ့ရော ပြောဆိုပါတယ်။
လက်ရှိမန်နီတိုင်းဒေသကြီးကျမိုင်နဲ့ဦးစီးဌာနမှာလက်ရှိတောင်ထားဆောင်နေတယ်ဆရာမကြီးဆိုင်မှာမှာလာရသတိထွက်သွားတယ်။ဒီမျိုးတို့ကဒီမန်နီတိုင်းဒေသကြီးအဖွဲ့ဝင်နေတာမဟုတ်ဘဲနဲ့ကာထိန်ခုအဖွဲ့ဥက္ကဋ္ဌနဲ့အဖွဲ့ဝင်အနေနဲ့ဖြစ်ကြခဲ့တာပဲဖြစ်တယ်။ဦးစီးဦးဆောင်ကျမလာဒီမန်နီတိုင်းဒေသကြီးကျမိုင်ဦးစီးဌာနအနေနဲ့ဦးစီးဦးဆောင်ကျမလာဖြစ်တယ်ဆ
ဒီကနေ့မှာဒေါက်တာစောမြင့်မောင်နဲ့အတူမန္တလေးတိုင်းမြို့တော်ဝန်ဒေါက်တာရဲလွင်ကိုလည်းအများပြည်သူတည်ငြိမ်အကြံမှုပြပြအောင်လုံဆော်လှုံ့ဆောင်မှုလို့ခေါ်တဲ့ရာဇသက်ကြီးပုံမှန်900ခါခွေအမှုနဲ့ထောင်ဒဏ်နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်။
သူကိုစစ်တပ်ကအာဏာသိမ်းပြီးတပတ်အကြာဖက်ဒရယ်ရှန်နေကဖမ်းဆီးတရားစွဲဆိုခဲ့တာပါ။ဒေါက်တာရဲလွင်ဟာသူ့လူမှုကွန်ရက် Facebook အကောင့်ကနေအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုအစိုးရဝန်ထမ်းတွေကအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှု CDM ပြုလုပ်ပြီးတော့စန့်ကျင်ကြဖို့လုံဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်အုပ်ချုပ်ရေးကောင်စီကရဲစစ်တပ်ကြီးဥပဒေပုံမှန်900ခါခွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ ဒီကနေ့အမိန့်ချခဲ့တဲ့အမှုသုံးမှုဟာဒေါက်တာစောမြင့်မောင်ကိုဆွဲဆိုထားတဲ့အမှုဆယ်မှုထက်ကနေပထမဆုံးစီရင်ချက်ချလိုက်တဲ့အမှုတွေဖြစ်ပါတယ်။ဒေါက်တာစောမြင့်မောင်ဟာလက်ရှိမှာအာဂရီအမှု9မှုရွေးကောက်ပွဲကာလမလျော်ဩဇာသုံးပြီးတော့မဲအလွယ်သုံးစားမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုနှမှုအပါအဝင်အမှုခုနှစ်ခုကိုဆက်လက်ကြားနာရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ကင်ဆာဝေဒနာ
စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အန်အေဒီအစိုးရလက်ထက်ကဝန်ကြီးချုပ်တွေအတော်များများကိုဖမ်းဆီးထိန်းနှိမ်ပြီးတော့အဂရိလိုက်စာမှုတိုက်ဖျက်ရေးဥပဒေအများပြည်သူသိမြင်အေးချမ်းမှုပြက်ပြားအောင်လုံဆော်လုံဆောင်မှုငါးရာငါးခါခွေဥပဒေနဲ့တဘာဝဘေးအန္တရာယ်ဥပဒေတွေစားတဲ့ဥပဒေတွေချိုးဖောက်ခဲ့တဲ့ဆိုပြီးတူချင်းစီကိုအမှုဒါဇင်ချီတက်တရားစွဲဆိုမှုတွေလုပ်ခဲ့တာပါ ဒီထဲမှာမကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါနန်းခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအဲ့ဒီဥပဒေတွေနဲ့ညှိစွန်းတယ်လို့ဆွတ်ဆွဲဆုံးဖြတ်ပြီးတော့ညှိရှေထောက်နှံတွေချမှတ်ထားပါတယ်ရှင်
ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကိုအိုးဘိုရောင်အထူးတရားရုံးကနေပြီးတော့ထောက်နှံ၄နှစ်ချမှတ်လိုက်တဲ့သတင်းမှာမန္တလေးလောင်ကပြောပြပေးခဲ့တာပါဆက်ပြီးတော့စလင်းကြီးဘက်ကနောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်မနေ့ကရွာသားဆယ်ယောက်လောက်မီးရှို့ပြီးတော့တပ်ဖြတ်ခံထားရတဲ့စလင်းကြီးမြို့နယ်ဒုံတော်ကျေးရွာမှာဒီကနေ့မှာတော့အသက်60နှစ်တနှစ်အရွယ်ဒေါ်ဝင်းရေရုပ်အလောင်းထပ်ပြ Sangsi Bagaro, Median Songzanja Ya, Dilo Pisin, Pipwa Mumashibu, so we near Sobare. Dijang Sozan, Menian Biro, Yangong up people are at three, Mania the Zian, Jobja Pivashin.
Dizema Connie Menepa, don't know Gio Apeku, Sikonsi Jepiga, Lenegi Leng in a Picat Winari now, Yoda say Umishu, the Pier Kanaya Biro, Digani Gunjanema, that child said the Ni Yue, Dowing, Yolango, Tapio Julo. ဒီဆုံးသူစုစုပေါင်း၁၁ယောက်ရှိပြီလို့ဒုံတော်ပရာဟိတဖွဲ့ကဖြေရေးကိုပြောပါတယ်။ဒီဆုံးသူဒေါ်ဝင်းကြီးဟာစေဝေဒနာခန်းစားနေရသူဖြစ်ပြီးအလောင်းကိုတော့သူ့နေထိုင်တဲ့ကွန်ဂျန်တွေကတင်ပြီးမှတွေ့ရတယ်လို့ဆိုပါတယ်။
ဒီနေ့တက်တွေ့ရအောင်ဆိုတော့ဆက်တလောင်းတည်ပြီးပေါ့ဗျာ။ဥစုစုတယ်လို့ကျွန်တော်ကနောက်တော့မသိဘူးကွာ။ဟိုဒီကရောရောင်းနေလို့ရောက်ပါတယ်ကျွန်တော်တို့သိတယ်မှတ်နေတာသူ့ဝင်ပြတ်သွားတယ်မှတ်ရတယ်။အခုကမနေ့ကတော့ဆက်တယောက်ကိုခြေရောက်ကအမှန်ဗျာ။စစ်ကောင်စီပြောခွင့်ရဖို့ကြိုးဆိုမင်းထုံးကတော့သူတို့စုံစမ်းချက်အရာဒီဖြစ်စဉ်မရှိဘူးလို့ညင်းဆိုထားပြီးတော့အသေးစိတ်သိရဖို့ထပ် ไอ้ยามาอะไรไม่พิเศษอยู่พิเศษอะไรไม่ใช่ตั้งแต่เลยไอ้มาจันทร์รู้ไอ้เนี่ยดีดีกามาบ้านเราตรงตัวจีเอาหุ่นยาวเขยามาใช่ไหมสุดาไม่ยากเลยโอ้ยืนตรงนี้เราจันทร์รู้ดีดีสงสารนี่แหละไอ้ที่รู้ปุ๋ยหุ่นยาวมาบ้านนี่แหละว่าเนาะตรงนั้นนี่เนี่ยนี่ท่ารู้ตรงนี้เนี่ยนี่ท่ารู้ว่าเลยไอ้ที่กามาใช่เนี่ยนี่ท่ารู้ไม่รู้พิเศษเลย
စကောင်စီတက်တွေရွက်ပဲမဝင်ခင်မှာဒုံတော်ရွာနီးကမြောက်ယမားတရားမြောက်ခင်မှာမိုင်းဆွဲတိုက်ခိုက်ခံခဲ့ရတာရှိတယ်လို့ဒေသခံတူကပြောပါတယ်။အဲ့ဒီနောက်မှာစစ်ကောင်စီတက်တွေရွက်ဘက်ကိုဝင်ရောက်ပစ်ခတ်တာလို့ပြောပါတယ်
။ကျွန်တော်တို့ရှိဘူးသူကယူနီဖောင်းကိုခဏခဏချိန်နေ။ဒီနေ့ကိုအရွက်ဝတ်နဲ့ပြောမယ်တက်ပြင်းနေရကြတော့လေယူနီဖောင်းနဲ့ပြင်ဖြစ်သွား။ကျွန်တော်အမြင့်တနေရနဲ့ကြည့်နေတယ်ဆိုတော့သူတို့ယူနီဖောင်းရှင်းနေတာကိုမြင်နေရတာ။တရားမရောက်ခင်ကိုသူတို့မိုင်းဆွဲခံရတယ်ပေါ့ဗျာ။အဲ့ဒါကတော့ကျတော့သူဒီဘက်ကျတော့တွေ့တဲ့ပြည်သူကိုတတ်သွားတယ်တော့မျိုးပြဖြစ်တယ်တော့နေကြပါတယ်သုံးတယ်ဆိုလည်းနေကြပါတယ်အဲ့ဒါတော့တရင်မမဟုတ်ပါဘူးတရင်အဆက်မှန်ပါသူတို့ကိုယ်တိုင်ကိုယ်ကဒီမှာအဲ့ဒီကျွန်တော်တို့ဒီဝါလေးရဲ့အကျော်မှာလမ်းမှာစီတန်ပြီးတော့စီတန်ဝင်ပြောတော့တာမင်းတို့ဘက်ကအယောက်20ငါတို့တတ်ခဲ့ပြီဆိုတဲ့ပုံစံမျိုးကိုဝင်ပြောတော့ပြီကျချင်းချောက်တော့တော့ပေါ့ဗျာ
တိဆုံးတော့တဲ့သူတွေဟာဒေသခံကာကွယ် PDF အဖွဲ့ဝင်တွေမဟုတ်ပဲသူတို့ဟာရွာပြင်မှာတဲထိုးနေထိုင်ပြီးတော့တမန်လက်လုပ်လက်စားတွေလို့မိသားစုဝင်တွေရာခံတွေကအခိုင်အမာပြောဆိုပါတယ်တိဆုံးသူကိုတင့်နိုင်ရဲ့အမျိုးသမီးဖြစ်သူကတော့စပားရင်နေရင်တန်လန်းနဲ့ဝင်ရောက်ပြစ်ခတ်ပြီးတော့ရရဲဆက်ဆက်တက်သွားတာလို့ပြောပါတယ
်ကျမအမျိုးသားနဲ့မရကိုတင့်နိုင်ပါကျမမတုံးနေခွတ်သားလေးကျွန်မလေးပဲကျမတို့ကလက်လုပ်လက်စားတွေကအဆင်မပြေပါဘူးတိုင်းမသူတို့ကရရဲဆက်ဆက်နဲ့နေရလုပ်ငန်းတွေစပားရင်သွားရင်လည်းဒီလိုရရဲဆက်ဆက်လုပ်သွားကြပါလေကျိုးတော့ပြီးတော့ရှင်းရှင်းပြောပါမယ်
တည်ဆုံးသူကိုဝင်းကော်ရဲ့အမားဖြစ်သူကလည်းစစ်ကောင်စီတပ်တွေကမီးရှို့တပ်ဖြတ်သွားကြောင်းမျက်မြင်တွေ့သူတွေကပြန်ပြောပြတယ်လို့ပြောပါတယ
်ဟိုဟာမောင်းနေဖြစ်နေတာရှင်မောင်းနေအကိုတွေဖြစ်နေတော့ကြတော့အဲ့မှာမီးရှို့မှာအဲ့နံမှာသူညံနေမှာရှိတဲ့အလုံးသမားလေးတွေကမတည်ရတော့ကြဝင့်နေကြတာသူတို့ခင်ဗျားကတော့ပြေးလာတော့ပြေးရင်လာရင်မိသွားတာတဲ့သူတို့ကမြကိုညံ့နေပုံနေတဲ့လူတွေကတော့လွတ်တာပေါ့အဲ့ရင်သူကသွားကြည့်တော့ဒီမှာသွားကြည့်တော့အဖေလည်းမဟုတ်ဘူးဦးလေးလည်းမဟုတ်ဘူးဟိုနားမှာလူပြောက်ကပြောတာပေါ့မီးရှို့သွားတာအကုန်လုံးအစ်စိုက်ကပြေးစစ်မတောင်မသိဘူးဆိုပြောတော့သွားကြည့်တော့အဲ့ဒီမှာမောင်းနေပါနေတာမောင်းနေအကိုတွေပြင့်နေတာမီးရှို့သွားတာအဲ့အကျမ်းပါစစ်ကောင်စီတွေမတရားတက်ပြပြီးတော့မနေမပြင်းနေလို့ပြီးရှို့သွားတာလို့အဲ့အနီးတစ်ဝိုက်ကအကျိုးတွေရောတုတ်တာအနီးတစ်ဝိုက်ကလူတွေကမြင်တဲ့လူတွေကဝင်ရမအောင်ဒီကိုညနေကနေမြင်တဲ့သူတွေပြောပါတ
ယ်စစ်ကောင်စီတပ်တွေကလက်နက်ကြီးလက်နက်ငယ်နဲ့ဒရက်ဆက်ပစ်ခတ်လို့ဒေသခံတွေအသက်လူပြီးတော့ထွက်ပြေးခဲ့ရတယ်လို့ကိုရိုင်းကျုံခဲ့ရသူတွေကပြောပါတယ်လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေရန်ကုန်ကြောက်လို့ဒုံတော်ကြီးရွာကုန်းတော်ကြီးရွာကံကုန်းကြီးရွာကြီးစာကြကြီးရွာဒိန်ွယ်ချောင်းကြီးရွာနဲ့ရွာသားကြီးရွာတို့ကဒေသခံ1000လောက်အိုးရင်စွန့်ခွာပြေးလူရကိုထွက်ပြေးနေကြရတယ်လို့သိရပါတယ်ရှင
်ဒီကနေ့မှာတေဆုံးရုပ်ဦးလောင်းနေထမှန်တွေ့ရှိခဲ့တဲ့ဆလင်းကြီးမြို့နယ်ဒုံတော်ကြီးရွာကနောက်ဆုံးအခြေအနေကိုမမ်းမြသစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆရာနာရှင်စန့်ကျင်ဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကနှိမ်နင်းနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။ဆရာနာသိမ်းမှုစန့်ကျင်ရေးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနေအကြမ်းဖက်ဖမ်းဆီးပစ်ခတ်ဖြိုခွဲတဲ့လုပ်ရက်တွေဒီရက်ပိုင်းမှာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဇက်တိုက်ဖြစ်နေပါတယ်။ဒီကနေ့မှလည်းမန္တလေးမှာအာယုံဦးဆန္ဒပြစစ်ကြောင်မထွက်ခင်မှာပဲဖြိုခွဲခံခဲ့ရပါတယ်။မနေ့ညဒီဇင်ဘာလ9ရက်နေ့ကလည်းမန္တလေးမှာညဘက်တံမုံတီဗီတပိတ်လုပ်ခဲ့ကြပါတယ်။ညပိုင်းမှာတော့စစ်ကောင်စီတပ်တွေကဧည့်စင်းလိုက်စစ်ပြီးတော့ဖမ်းဆီးသွားတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပြကြပါတယ်။ရန်ကုန်ကပေးပို့လာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီဇင်ဘာလ8ရက်ဒီကနေ့မနက်အစောပိုင်းကမန္တလေးမှာဆေးရနာသိမ်းမှုစန့်ကျင်ရေးခြိတက်ဆန္ဒပြဖို့ပြင်ဆင်နေတဲ့အချိန်စစ်ကောင်စီတပ်တွေကအိတ်စီးကားနဲ့တိုက်ပြီးဖမ်းဆီးခဲ့တဲ့အကြောင်းတပိတ်မှာပါဝင်သူတို့က VOA ကိုပြောပါတယ
်။တပိတ်ဟိုလည်းမစားသေးဘူး။တပိတ်ကတွားနေလမ်းမှာဖြစ်သွားတယ်။တွားနေတဲ့ချိန်မှာကျွန်တော်အင်ဂျင်ကာကတုံးကြည့်ပါမယ်။အဲဆိုင်ရတစ်စီးကိုဖြတ်တိုက်ပြီးတော့ကျွန်တော်ဝင်သွားတယ်။ဝင်သွားပြီးအဲ့ဒါကမှမင်းကလေးနေရောင်နေရဲ့ကြားလိုက်ပြပါခဲ့ရနော်။အဲ့တော့ကျွန်တော်မင်းကလေးပြပါဖမ်းမိသွားတယ်ခင်ဗျာ။ဟုတ
်။ကားနဲ့တက်ပြီးဖမ်းဆီးတာကြောင့်ဒဏ်ရာသူတချို့လည်းရှိခဲ့ပါတယ်။မနေ့ကညနေပိုင်း6နာရီခွဲဝင်းကျင်လောက်မှာလေမန္တလေးမှာတံမုံတီးပြီးတော့ဆက်အနာရှင်ကိုစန့်ကျင်တဲ့တပိတ်တစ်ခုလုပ်ခဲ့ကြပါတယ်။ဒီလိုဆန္ဒပြပွဲအပြီးမှာစစ်ကောင်စီတပ်တွေကည7နာရီဝန်းကျင်လောက်မှာအစင်းစစ်တာနဲ့ဖမ်းနာစီးတာတွေလုပ်ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
။တပိတ်စစ်ကြောင်းပြီးတော့ကြတော့သူတို့သားတွေနဲ့ရဲဝတ်တွေနဲ့ရဲဝတ်ဆဲကိုပတ်ပြီးသူချောင်းလာတော့ညပိုင်း7နာရီကျော်ကျော်လောက်မှာသူတို့အဲ့နာသူတို့မတင်လာတဲ့အိမ်တွေကိုဝင်ပြီးတော့အဲဒီဆက်တာတို့လူငယ်တွေတချို့အိမ်တို့ဖွင့်ပြီးလို့ရှိနေတယ်အိမ်ကြီးဝင်နေတယ်ဘာလို့
ပါပြေမျိုးဆက်ကြတာမျိုးရှိတယ်။ဟိုရန်တန်ကတော့ဖန်စီကော်ရှိပါတယ်။အလုံးပေါင်း7000လောက်တော့ရှိမှာစင်တယ်။ဒီစီမာကငားရန်ကတကယ်မျိုးကြီးနေနိုင်မှာအကျန်းမဖက်ဆမပြနေတဲ့သူတွေကိုစစ်ကောင်စီကကားနဲ့ဝင်တိုက်ပြီးဖန်စီရကြောင်းအပြင်းထန်ဒဏ်ရာရသူတွေနဲ့ဖန်စီခံရသူတွေအများပြားရှိခဲ့ပေမဲ့ရန်ကုန်မှာဆရာနာသိမ်းမှုစန့်ကြီးလျှက်ပြက်ဆမပြပေါ်ရတော့ဒီကနေ့အထိဆက်ရှိနေပါလေ ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တ ကျွန်တော်တို့ကအနာသိမှုစံကျင်းစနပြပွဲကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့အနာသိမှုဆယ်လကျော်လာပြီးတဲ့အထိတရားပြစနပြမှုတွေနဲ့ညပိုင်းတမုံဒီစနပြတာတွေဆက်ရှိနေစေဖြစ်ပါရဲ့ရှင်
ဆရာနာရှင်စန့်ကြီးစနပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကနေအကြမ်းဖက်နှိမ်နှီးနေတဲ့အခြေအနေမခင်ချွေထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အင်တာနက်သုံးဆွဲကတွေဒီကနေ့ကနေစလို့၂ဆတိုးပြီးတော့မှပောက်ခံနေတဲ့အကြောင်းကိုတင်ပြပေးကြပါမယ်မြန်မာဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားချက်နဲ့မြန်မာပြည်တွင်းဆက်သွယ်ရေးကုမ္ပဏီတွေဟာအင်တာနက်သုံးဆွဲမှုနှုန်
ပေါ်မှာအများပြည်သူရဲ့သဘောထားဘယ်လိုရှိပါသလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချန်ပြပြပေးပါရှင်ပြည်တွင်းမှာဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအားလုံးကသူတို့ရဲ့အင်တာနက်သုံးဆွဲကားတွေကိုဒီကနေ့မှအတည်ပြုတုံ့ပြန်ကောက်ခံလိုက်တာပါတယ်လီနော်မိုက်တဲအော်ရီဒူ MBD စတဲ့ဈေးကွက်ဝေစုအများဆုံးရထားတဲ့ကုမ္ပဏီတွေကတုံးပြန်လိုက်တဲ့အင်တာနက်သုံးဆွဲကားတွေတခုနဲ့တခုအနည်းငယ်ကွာခြားတယ်ဆိုပေမဲ့အရင်ကထက်စာရင်နှစ်ဆလောက်တက်သွားတယ်လို့သုံးဆွဲသူတွေကပြောပါတယ်ဒီလိုအင်တာနက်သုံးဆွဲကားတွေဈေးတက်သွားတာကိုအများစုကတော့သဘောမကျပါဘူးဒီအပေါ်မှာလည်းအမြင်အမျိုးမျိုးရှိနေတာပါတယ်လီနော်လိုင်းကိုသုံးဆွဲတဲ့ရန်ကုန်ကကိုဆွေကတော့ဒါဟာသတင်းအချက်လက်ရရှိ
那样了，谁都在直播呗。有压压的会有点，你这边都有新疆那边，那这边哪里有？然后什么那个？然后我在那个一家店里住着，六年搞的，不停是二十五个，就是现在比较就是那个不停一年哪方面不停，我直接现在不停搞了，好忙好搞，你那边怎么行了？现在比如说。
将来咱们来的 mobile internet 都说个厉害，这茶南岸里头生意，一不但人家你来了，个前边呢外贸没有个，下落都有个明白嘞。
现在呢，国内现在的开的，都恁家房子开的，等购买了，你得注意下嘞。因为我们那南岸家嘛，是不是？现在比较多啊，话这前面讲 ruby 的 ruby 的 ruby 的家，一点嘛多，起码知道都都也咱们能开过，人家一收的。现在那边的啊，这边给产业啊，从我们过来一下的啊，到底大湾来你就在给产业，像这里那个，这都得不像那个那个，要不光上面他来找，你北边没有啥的，这边北这个北边你们那个在乡下那边都有啥嘛？
不不嘛，也看看现在那都说的怎么弄，高压麦克白果，高压高热高热皮皮药，啊对，弄大个咯，矮压麦克白果。969-7-8-0 သူတို့ရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာကနေအတိပေးထုတ်ပြန်ထားပါရခင်ဗျာ
ဒီကနေ့ကနေစလို့အင်တာနက်သုံးဆွဲကနေနှစ်ဆက်တုံးမြင့်ကောက်ခံတဲ့သတင်းကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ရှင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဘူးညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဥကျော်စန်းသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခံနာမတိုင်ခင်မှာတော့အရင်ဆုံးလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တလောကပဲစပြီးတော့တွေ့ရှိခဲ့တဲ့ Omicron COVID ဗီဇပြောင်းပိုးသစ်ဟာနိုင်ငံအများအပြားမှာအရှိန်မြန်မြန်နဲ့ကူးစက်ပြန့်ပွားနေပါတယ်။ဒီပိုးသစ်ရဲ့အန္တရာယ်ကိုသေချာမသိရသေးပေမဲ့လူတွေအနေနဲ့ COVID-19 ကာကွယ်ရေးစည်းမျဉ်းတွေကိုတည်တည်ချာချာလိုက်နာကြဖို့ဆေးပညာရှင်တွေကအကြံပြုပါတယ်ဒီသတင်းမဲ့ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ပေးထားပါတယ်ရှင
် Omicron လို့အမည်ရတဲ့ကူးစက်မြန်တဲ့ COVID virus မျိုးကအသစ်တစ်မျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးရက်သက်တစ်ပတ်မှာထုတ်ပြန်ကြေညာခဲ့တာပါအသစ်တွေ့ရှိလာတဲ့ Omicron COVID virus ပိုးဟာကူးစက်မှုနှုန်းမြန်ဆန်တဲ့ virus ပိုးအမျိုးအစားတစ်ခုဖြစ်တာကြောင့် COVID ကာဝေးနည်းလမ်းတွေကိုအရင်ကထပ်ပိုးပြီးကူးစက်လုံဆောင်မှုလိုတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးတူဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါရစေ
။ဘာကြောင့်မြန်ရလဲဆိုတော့ရှေ့ပါဆရာတို့တစ်ခေါက်ပြောတဲ့ထဲမှာပါသွားတယ်ဒီလူရဲ့ခန္ဓာကိုယ်ရဲ့ဝေရောက်ပြီးမှတွေ့ရတဲ့ spike ပိုးကြီးကခန္ဓာကိုယ်ထဲမှာရှိတဲ့ ACE receptor ဆိုတဲ့ဆဲနံရံမှာရှိတဲ့နေရာလေးတွေနဲ့ချိတ်ဆက်ပြီးတော့ခန္ဓာကိုယ်အထဲဝင်နေဝင်ပြီးမှအထဲထဲမှာဒီ virus ကပွားကြတယ်ပေါ့နော်။အဲ့တော့ဒီယောဂပူကူးစက်နိုင်တဲ့ variant တွေကမာတွေ့လဲဆိုတော့သူကခန္ဓာကိုယ်ရဲ့ကိုဝင်ရောက်ဖို့အတွက်လွယ်ကူတယ်ပေါ့။နောက်အဲ့တော့လွယ်ကူတဲ့အခါမှာသူ့ရဲ့အခြေခံနေတဲ့ဝင်ရောက်မှုချိတ်ဆက်တဲ့ဒီ spike protein မှာအပြောင်းလဲလေးတွေလုပ်တဲ့ virus တွေကပုံပြီးဝင်လာတယ်ပေါ့။နောက်ဒါကတော့ဟို theory ဆန်တာပေါ့နော်။အဲ့တော့လက်တွေ့ကြကြပြောမယ်ဆိုရင်တော့ဆရာတို့ကကူးစက်မှုနှုန်းမြန်တယ်ဆိုတဲ့ဟာကရိုးရိုးမူရင်း corona virus ကအကောင်တောင်းတော့ virus ဆိုတာတတိလေးဆိုတော့လက်ရှိနဲ့မမြင်ရဘူးတခါနာချီတိုင်းရဲ့အဲ့ဒီမှာတောင်းနဲ့သိမ့်နဲ့ချီပြီးပါသွားနိုင်တဲ့ virus တွေရာဆိုတော့အဲ့ဒီလိုပမာဏဥပမာတတောင်းလောက်ကိုရှူဆိုင်ပြီးတော့မှခန္ဓာကိုယ်ရဲ့ကိုဝင်ရောက်ပြီးတော့ယောဂလက္ခဏာပေးနိုင်တယ်ဆိုရင်တဲ့ဒီကူးစက်မြန်တဲ့ဒီ virus အမျိုးအစားတွေကတော့အကောင်ကြီးအတွက်နည်းနည်းနဲ့ဥပမာအကောင်ကြီး2000လောက်ဝင်လိုက်တာနဲ့ဒီသူကယောဂပေးနိုင်အဲ့တော့ဆရာတို့ဒီကျန်းမာရေးဝန်ထမ်းအနေနဲ့ရတယ်ဆရာတို့ဒီကာကွယ်ရေးလုတ်ထားတဲ့အခါမှာခန္ဓာကိုယ်ရဲ့ကိုပိုးဝင်ရမှုရှိနိုင်တယ်ရှူဆိုင်ရင်းနဲ့ပေါ့နော်အကောင်ရည်အတွက်နည်းရည်ပါလက္ခဏာမှမရှိခန္ဓာကိုယ်ရဲ့ကိုယ်ခံစနစ်ကတိုက်ထုတ်ပေးလိုက်တယ်ပေါ့နော်အကောင်ရည်အတွက်များတဲ့အခါမှာသူကပွားပြီးတော့ခန္ဓာကိုယ်ထဲမှာ viral load ပမာဏများလာတဲ့ရောဂါလက္ခဏာတွေပေါ်လာတယ်ပေါ့နော်အဲ့တော့ကြောင့်မို့ကူးစက်မှုဉာဏ်နဲ့ဒီ Omicron virus အသစ်ဒီအကောင်ရည်အတွက်နည်းနည်းနဲ့ခန္ဓာကိုယ်ရဲ့ကိုဝင်ရောက်နိုင်တယ်ဆိုတဲ့သဘောဖြစ်တယ်ပေါ့နော်အဲ့ဒီအခါကျတော့ရောဂါလက္ခဏာတွေပေးနိုင်တယ်အဲ့တော့အရင်ကာကွယ်တဲ့နည်းတွေနဲ့ကာကွယ်လို့ရသလားဆိုရင်ကာကွယ်လို့တော့ရသေးတယ်။ဒါပေမဲ့စနစ်တကျပို့ပြီးတော့တိတိကျကျလုပ်မှရတယ်။ဘာလို့လဲဆိုရင်သူကအကောင်ကြီးအတွက်နည်းနည်းနဲ့ယောဂလက္ခဏာပေးနိုင်တဲ့အတွက်ကြောင့်ဖြစ်ပါတယ
်။ Omicron COVID virus မျိုးကွဲအသစ်ကြောင့် COVID ယောဂခံစားနေရတဲ့သူတွေဟာစိတ်ကူတမှုခံယူနေစေဖြစ်တာကြောင့်ယောဂပြည့်နှက်မှုနဲ့အသက်သေဆုံးမှုတွေကိုဆက်လက်စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်။ Omicron COVID virus မျိုးကွဲအသစ်ရဲ့ကူးစက်မှုနှုန်းယောဂပြည့်နှက်မှုဆန်အားအသက်သေဆုံးမှုနှုန်းနဲ့ကာဝယ်ဆေးတွေကကာဝယ်နိုင်ခြင်းရှိမရှိဆိုတာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကနောက်ထပ်ရက်သက်တစ်ပတ်နှစ်ပတ်လောက်ကြာမှထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုတုံ့သက်ပြပါရယ
်ဒီ Omicron virus အသစ်ကဟိုတွေ့ရှိတာလည်းမကြသေးဘူးဆိုတော့အဓိကအတွေ့အများဆုံးကသူလူရင်းနိုင်ငံဖြစ်တဲ့တောင်အာဖရိကပေါ့နော်အဲ့တော့တောင်အာဖရိကမှာဒီမျိုးကွဲအသစ်ကိုဘယ်လိုသတိထားမိလဲဆိုတော့ဆရာတို့ဟိုကူးစက်မှုနှုန်းတွေများလာတယ်နောက်ကာဝယ်ဆေးထိုးထားတဲ့လူတွေလူငယ်တွေမှာတွေ့ရှိတဲ့အခါစမ်းသပ်ကြတဲ့အခါမှာတော့ဒီမျိုးကွဲအသစ်ကိုပွားတွေ့တာပေါ့နော်အဲ့တော့ဒီမျိုးကွဲအသစ်ကအခုမှစတွေ့ကြတာဖြစ်တဲ့တွင်ယောဂလက္ခဏာခံစားတဲ့လူတွေကလည်းကုသစေဖြစ်တယ်သူ့ရဲ့သေဆုံးမှုနှုန်းကိုလည်းပြောလို့မရသေးဘူးပေါ့နော်အဲ့တော့အများစုကတော့ဒီကုသမှုနှုန်းညာတဲ့ virus တွေကြီးရဲ့ပြင်းထန်မှုမှာတော့ကျော့ချနိုင်တယ်ဆိုပြီးပြောထားကြတယ်ပေါ့နော်ဆိုတော့ဒါကလည်းဆရာတို့ကဘူးလေးလာတယ်ဖြစ်ဖြစ်တယ်ဒီလိုအစ်ဆုံးကိုနိုင်ကလည်းဒီမျိုးစေမျိုးကွဲအသစ်ဒီ Omicron နဲ့ပတ်သက်ပြီးတော့လေးလာပြီးတော့နောက်နှစ်ပတ်လောက်နေရင်တော့သူတို့အသေးစိတ်ထုတ်ပြန်တယ်လို့ ပြောပါတယ်။အဲသေးသေးထုတ်ပြနိုင်တဲ့အချိန်မှာသူရဲ့ပူဆက်နိုင်မှုစွမ်းအားတွေပါပါမယ်။ပြင်းထန်မှုစွမ်းအားတွေပါပါမယ်။နောက်တစ်ခါသေဆုံးမှုနှုန်းတွေပါလာမယ်။နောက်တစ်ခါဒီဆရာကွယ်စည်းနဲ့ဘလောက်ကွယ်နိုင်လဲဆိုတဲ့အချက်ကြီးကဆရာကနောက်နှစ်ပတ်လောက်မှကြည့်ရမှာဖြစ်ပါတယ်ပေါ့နော်။ဒါပေမဲ့ဒီကြားထဲမှာတော့ဆရာအာဖရိကကဒီစေကူတာနေတဲ့ဆရာဝန်တွေအနေနဲ့ပြောတာကတော့ဒီပြင်းထန်မှုသိမ့်မရှိဘူးလို့ပြောပါတယ်ပေါ့နော်။အော်ပြည်သာမှုနှုန်းကတော့ရေမရဲစီစဲဘာမှသိခွာချမှုမရှိဘူးလို့ပြောတယ်။ထူးခြားချက်ကတော့အရင် COVID-19 ရောဂါဝင်ထားပြီးတဲ့လူတွေမှာလည်းကျန်ဖြစ်တယ်ဆိုတာတွေ့ရတယ်ဆိုတာလည်းတခုဟိုထုတ်ပြန်ထားတာရှိပါတယ်။နောက်တစ်ခုကတော့ဒီလူငယ်လူလတ်ပိုင်းရွယ်တွေမှာပို့ပြီးတော့ဖြစ်တယ်ဆိုပြီးတော့သူသိရှိထားတာရှိပါတယ်။
Omicron လို့အမည်ရတဲ့ကူးစက်မြန် COVID virus မျိုးကအသစ်တစ်မျိုးပေါ်ပေါက်နေပြီဖြစ်တာကြောင့်ကျွတင်သတိပြုကာဝေးထားနိုင်မှုအတွက်သတိပေးပို့လိုက်တာဖြစ်ပါတယ်ကျေးဇူးပါတော့
ပေါ်တပူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စောရဲ့လူလူရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့ဥကြောစံသားရဲ့မြမအရေးတုံသက်ချက်နဲ့ကိုရနိုင်ရဲ့အားကစားခံတာတို့ကိုနားဆင်ရဖို့ရှိပါတယ်
ဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲ ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူ့ကိုယ်ခန္ဓာရဲ့ဂလက်ဆီကိုလာတွယ်ကတ်တာကနေစပါတယ်ပရိုတိန်းလက်တံလေးတွေကဂလက်ဆီမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင့်ကြတော့မဖြစ်ပါဘူးဒါပေမဲ့ဂလက်ဆီကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်အဲ့လိုပွားရတဲ့အခါတချို့ပိုးတွေကပုံမှန်မထက်ခင်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာဖြစ်ပါတယ်။တချို့မာရီမှုကပရိုတိန်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားနေပါတယ်။တချို့ကပိုးပြောအဝင်ခွင့်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးစက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့နေရန်ဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ဗိုင်းရပ်စ်ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတိန်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ပရိုတိန်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုကိုခန့်စွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတိန်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်စွမ်းစနစ်ကပရိုတိန်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ FIO American တန်ရဲ့ဗုဒ္ဓဘူးညမြန်မာပိုင်းအတန်လွင့်ချက်တွေကိုနားဆင်နေရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့ဥကြောစန္ဒာရဲ့မြန်မာအရေးတုံသက်ချက်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာကူလသမဂ္ဂအနေနဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်နဲ့တရားဝင်လက်ခံတာမရှိသေးပေမဲ့မြန်မာအမြဲတမ်းကိုယ်စားလှယ်လက်ခံရေးဆိုင်ငံလိုက်တာဟာ NUG အတွက်အောင်ပွဲတစ်ခုဖြစ်ပါတယ်လို့ American ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက်ခ Christina Finch ကတုံ့တက်လိုက်ပါတယ်။ဒီဆုံးဖြတ်ချက်အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေဘလို့သဘောထားနဲ့ဘလို့ယက်တီခဲ့ကြသလဲဆိုတာကိုပါမောက်ခ Finch နဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတဲ့မြန်မာအရေးတုံ့တက်ချက်နားဆင်ရအောင်ပါရှင်။
ကခရစ်စနာသင်းခင်ဗျာဘလူကူလာသမဂ္ဂမှာမြန်မာနိုင်ငံကူးစက်ရွေးချယ်လက်ခံမဲ့ကိစ္စကိုမဆုံးဖြတ်ဖဲထားဖို့ဆိုင်းငံ့လိုက်ပါတယ်ဆိုတော့ဒီကိစ္စကဘလောက်ထူးခြားတယ်ဆိုတော့ပထမဆုံးစပြီးရှင်းပြပါခင်ဗျာ
Well this is very significant it reflects the fact that many countries in the world do not accept the legitimacy of the military coup
အများကြီးထူးခြားပါတယ်ဒါဟာစစ်တပ်အာဏာသိမ်းယူမှုကိုတရားဝင်တယ်လို့ကမ္ဘာနိုင်ငံအများအပြားကလက်မခံကြဘူးဆိုတာပြသလိုက်တာဖြစ်ပါတယ်ဒီအာဏာသိမ်းမှုပြန်လည်ရုပ်သိမ်းတာကိုတွေ့ရဖို့မျှော်လင့်နေကြစေဆိုတဲ့သဘောလည်းဖြစ်ပါတယ်ဒီလိုအာဏာသိမ်းရတာဘလို့ကြောင့်မလွဲမသွေသိမ်းရတာပါဆိုတဲ့အကြောင်းပြချက်တွေကိုလည်းမယုံကြည်ကြပါဘူးနောက်ပြီးအကျဉ်းမဖက်တဲ့ဆန္ဒပြသမားတွေအပေါ်စစ်တပ်ကရရဆက်ဆက်နှိမ်နှင်းတာသတင်းသမားတွေအရက်ဖက်အဖွဲ့အစည်းတွေအပေါ်နှိမ့်ကွတ်တာတွေဟာလည်းစစ်ကောင်စီရဲ့ပုံရိပ်ကိုပုံမှုဆိုးရွားစေပါတယ
်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်ခန့်ထားရေးကိုမဆွေးနွေးပဲထားလိုက်တဲ့အတွက်စစ်ကောင်စီဘက်ကအဆိုပြုတဲ့ကုစားလှယ်ဟာပယ်ခံရတဲ့သဘောလို့ဆိုနိုင်မယ်ထင်ပါတယ်အဲ့လိုဆိုတော့ဒါဟာ NUG အနေနဲ့စစ်ကောင်စီအပေါ်မှာအောင်ပွဲတစ်ခုရရှိလိုက်တယ်လို့ပြောရင်ရမလားခင်ဗျာ
I think that it's, you know, certainly a victory for the NUG.
Da ha NUG atwet angpwe ti ya dige be ya shi twa da phit de lo tin ma de. NUG ha thru ko sele ko Myanmar nangan ye tye win ko sele a phit lek khan bo lo la ni ba de. A ra ka ro u jaw mo thun ma. Tu ka ro tu niya ma set let shi ni ba de. Da ba me u jaw mo thun ti NUG ye tye win ko sele phit ti NUG သည်မြန်မာနိုင်ငံ၏တရားဝင်အစိုးရဖြစ်သည်လို့အတိအမှတ်ပြုတာတော့မရှိသေးပါဘူး။ဆိုတော့အဲ့ဒီလိုဖြစ်လာဖို့အတွက်မျှော်လင့်နေလိမ့်မယ်ဆိုတာအတိအချပါပဲ။သို့တော်ညာလည်းအခုလိုဖြစ်လာတာကို၌ကိုက NUG အတွက်သိအရေးကြီးတဲ့ခြေလှမ်းတလှမ်းရှိကိုတိုးသွားခြင်းဖြစ်ပါတယ်
။ဆိုတော့ NUG ကသူတို့မျှော်လင့်တဲ့အတိုင်းအကောင်အထည်ပေါ်လာဖို့အတွက်ရှေ့ကိုဘာဆက်လုပ်သင့်တယ်လို့ထင်ပါလဲခင်ဗျာ
။ Well, I think that Many governments around the world are trying to see how they can productively support the restoration of civilian governance.
မြန်မာနိုင်ငံမှာရတဆူရပြန်လဲပေါ်ထွက်လာဖို့ကဘာပေါ်ကဆူရအများပြန်ဟာအကျိုးရှိမဲ့ထောက်ခံမှုပေးဖို့ကြိုးပမ်းနေကြတယ်လို့ထင်ပါတယ်။ဆိုတော့ကဘာဆူရတွေအနေနဲ့အဲ့ဒီလိုထောက်ခံမှုပေးနိုင်အောင်သူတို့ဘက်ကဘာတွေလုပ်ပေးရမှာလဲဆိုတာစဉ်းစားဖို့လိုအပ်ပါလိမ့်မယ်။နိုင်ငံတကာအနေနဲ့ NUG ကိုအသိအမှတ်ပြုတာကနီးလန်းတစ်ခုပါ။ဒါပေမဲ့တချို့အစိုးရတွေကအဲ့ဒီအဆင့်ထိလှုပ်ချင်ကြမှာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီအစိုးရတွေတခြားနီးလန်းနဲ့ကူညီနိုင်မဲ့နီးလန်းတွေကိုစဉ်းစားရမှာဖြစ်ပါတယ်။အကြမ်းမဖက်တဲ့နီးလန်းတွေ၊ငြိမ်းချမ်းသောနီးနဲ့အပြောင်းလဲဖြစ်နိုင်မဲ့နီးလန်းတွေနဲ့အစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေထောက်ခံနိုင်အောင်လဲလှုပ်တင်ပါတယ်
။အခုကိုယ်စားလှယ်ရွေးချယ်တဲ့ကိစ္စဆိုင်ငံ့ကိုပြန်သွားရမယ်ဆိုရင်Credentials Committee မှာတော့အထွေထွေညီလာခံမှာကတော့ဒီကိစ္စကိုအများသဘောအရ consensus နဲ့ဆုံးဖြတ်တယ်လို့ဆိုထားပါတယ်။အဲ့တော့ဒီအထူးသဖြင့်တရုတ်နိုင်ငံတို့ရုရှားတို့ဒီဘင်လင်းစစ်ကောင်စီဘက်ကမရည်တည်တော်ဘူးဆိုတာကိုပြတ်သက်လိုက်တယ်လို့မှတ်ယူရမှာခင်ဗျာ
။ I think that China and Russia both try to act in a way that's to their advantage and sometimes
that ရုရှားနှစ်နိုင်ငံလုံးဟာသူတို့အကျိုးဖြစ်ထွန်းမဲ့နီလန်ကိုကြိုးစားရွေးချယ်နေကြတယ်လို့ထင်ပါတယ်။ဆိုလိုတဲ့သဘောကတခါတလေစစ်ကောင်စီနဲ့လက်တွဲပြီးတခါတလေမှစစ်ကောင်စီကိုဘေးဖယ်ပြီးနိုင်ငံတကာသဘောထား international opinion အတိုင်းမျှော်ပြလိုက်တယ်လို့ထင်ပါတယ်။ဒါကြောင့်အခုလောက်ရက်ကိုကြည့်ပြီးတရုတ်နဲ့ရုရှားတို့ဟာစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်မှုမရှိတော့ဘူးလို့မပြောနိုင်ပါဘူးထင်ပါတယ်ဒီလိုယူဆရင်မပားနိုင်ရကြပါလိမ့်မယ်အမှန်ပြောရရင်တရုတ်အစိုးရဟာနာမည်ကောင်းရဖို့ကြိုးပမ်းနေတာပါအထူးသဖြင့်သူတို့အိုလံပစ်ကျင်းပဖို့နှိစလာချိန်မှာဖြစ်ပါတယ်ဒါကြောင့်လဲအခုကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဆိုင်းငံ့ဖို့သဘောတူကြတာဖြစ်မှာပါနောက်တစ်ချက်ကလည်းတရုတ်ဟာမြန်မာစစ်ဗိုလ်ချုပ်တွေနဲ့အလုပ်လုပ်ရတာကိုမကြိုက်ပါဘူး။အဲ့ဒီဗိုလ်ချုပ်တွေကိစ္စရပ်တော်တော်များများမှာခံမှန်းလို့မရနိုင်တဲ့သူတွေပါ။သူတို့ဟာစီးပွားရေးကိုစီမံခန့်ခွဲနိုင်တဲ့အရေးအချင်းလဲကင်းမဲ့ကြပါတယ်။ဒါကြောင့်တရုတ်ရဲ့ BRI ခေါ်ခပ်ပလန်းစီမံကိန်းအောင်မြင်ဖို့ဆိုတာစစ်ကောင်စီရှိနေသမျှမြန်မာပြည်သူတွေကစန့်ကျင်နေသမျှမဖြစ်နိုင်ပါဘူး။မြန်မာပြည်သူတွေကဒီ BRI စီမံကိန်းဟာစစ်တပ်ကိုထောက်ခံဖို့အတွက်တရုတ်ကလုပ်နေတယ်လို့ယူဆနေကြတာဖြစ်ပါတယ်
။ဟုတ်ကဲ့တိုက်တိုက်ဆက်ဆိုင်ပဲကျွန်တော်တို့မနစ်တနေ့ရသတင်းတုံးကရုရှားသမ္မတဗလာဒီမာပူတင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာသူတို့နယူးဒယ်လီမှာတွေ့ဆုံပြီးတော့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုအားဖြည့်ဖို့သဘောတူလိုက်ကြပါတယ်။ဆိုဒီနိုင်ငံလုံးကတကယ်ပြောရင်မြန်မာနိုင်ငံစစ်ကောင်စီနဲ့နီးနီးကပ်ကပ်ပေါ်တဲ့အကြောင်းမျိုးပြောင်းဆက်ဆံကျင်နေတဲ့နိုင်ငံတွေဖြစ်ပါတယ်။ဆိုတော့အခုသတို့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လှုပ်ဆောင်လာကြတာဟာမြန်မာပြည်အတွက်ဘယ်လိုရက်ခတ်မှုရှိနေလဲထင်ပါသလဲ
။ Well again I think that India and Russia have many different national interests. One of those interests is to sell weapons.
ဒီမှာလဲအိန္ဒိယနဲ့ရုရှားတို့ဟာမတူညီတဲ့အမျိုးသားအကျိုးစီးပွားတွေအများကြီးရှိပါတယ်။အဲ့ဒီတဲကတခုကတော့လက်နက်ရောင်းချရေးဖြစ်ပါတယ်။ဝင်ငွေကောင်းတဲ့လုပ်ငန်းပါ။နောက်ပြီးမြန်မာနိုင်ငံအပေါ်မှာဩဇာလွှမ်းမိုးခြင်းကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တခြားတစ်ဖက်မှာလဲရှင်ပြောသလိုပဲကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စကိုဆိုင်းငံ့ဖို့လဲရုရှားကသဘောတူခဲ့ပါတယ်။ဆိုလိုတဲ့သဘောကသူတို့ဟာတစ်ဖက်ထဲမှာပုံအော်ပြီးမလောင်ကျင်ဘူးဆိုတာပါပဲအိန္ဒိယရဲ့သဘောထားလည်းအလားတူပဲဖြစ်ပါတယ်အခုအခါအိန္ဒိယအရှိမြောင်မှာမြန်မာဒုက္ခသည်တွေအများအပြားခိုးလုံနေကြတာလည်းတွေ့ရပါတယ်ဒါဟာလည်းသူတို့မူဝါဒအပေါ်ရိုက်ခတ်မှုရှိစေနိုင်ပါတယ်
root kama nyamananya dwa yiji de phasi tuku phit de asian wo ti me so yin asian ugra ha brunei ga ni biwa cambodia le the ko ya taw bi phit par de ai lo cambodia ga myama nangan sit kaun si ne yin ni sat san ni ba de myama nangan sit kaun si ko le be thru asian asiwe ko phait pho thu ga lo so ni ba de so di lo lou la ra ha cambodia ye nok kwe ma tayuk ga mya twon a pin ni le thala so le sin na sia phit me tin ma de belo taba ba de
I don't know the answer to that question, but what I can say is that
ဒီ မေ ကို အတွက် အဖြေ ကို ကျွန်မ မသိ ပါ ဘူး ဒါ ပေမဲ့ ဒီ ကိစ္စ မှာ အာဆီယံ နိုင်ငံ တွေ ကြား သဘော ထား ကွဲ နေ တာ ပါ ပြည်တွင်း ရေး ဝင်မဆွဲ ဆိုသူ တွေ နဲ့ စစ်ကောင်စီ ရဲ့ မြန်မာ ပြည်သူ တွေ အပေါ်ကျူးလွန်မှု တွေ ကိုလက်မခံသင့်ဘူး ဆိုသူ တွေ ကွဲ နေ ကြ တာ ပါ ဒါ ဟာ လာမယ့် နှစ် အတွင်း အာဆီယံ အတွက် ပြဿနာ တစ်ရပ် အဖြစ် ဆက်ရှိ နေ လိမ့်မယ် လို့ ပြောချင်ပါတယ်
အမေရိကန်နဲ့ပတ်သက်လို့လည်းမေးခွန်းတစ်ခုမေးချင်ပါတယ်။တလောတုန်းကဒေါ်ရီရှက်ဆင်မြန်မာနိုင်ငံကိုသွားတယ်။သူကတော့ပုဂ္ဂိုလ်ရေးအစီအစဉ်နဲ့သွားတယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာတချို့ကဒီဟာကိုစံပြားရှိကြတယ်။ဒေါ်ရီရှက်ဆင်ကသူတို့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံအတွက်ဘာမှအဆန်ထက်မလာဘူး။ဒါအပြင်တနည်းအားဖြင့်သူဟာဒီအမေရိကန်ဘက်ကမြန်မာစစ်ကောင်စီကိုအသီးမှတ်ပြုရေးနီလန်းရှာလီသလားလို့တချို့ကစံပြားရှိရပါတယ်။ဒီကိစ္စကခရစ်စတီးနာဘာပြောချင်ပါလဲ။
Well, I'm sure that Bill Richardson had many motives for his visit, but in the past he has been able to intervene in a way that he felt was positive. And so I think that, you know, he wanted to try again. And without talking to the regime and finding out what they're thinking, it can be
Bill Richardson ha diki sin la pye de chao yin a mya ji shi ma ba.အရင်တုန်းကသူဟာအပြုသဘောဆောင်တယ်လို့ယူဆတဲ့ဝင်ရောက်ဆွတ်ဖက်မှုတချို့လုပ်ခဲ့ဘူးတာရှိပါတယ်။ဒါမျိုးထပ်ပြီးစ조사ကြည့်ကျင်တဲ့သဘောလို့ကျွန်မထင်ပါတယ်။ဒီအတွက်စစ်ကောင်စီနဲ့စကားမပြောချင်ပဲစစ်ကောင်စီရဲ့သဘောထားကိုမသိပဲဒါလုပ်ဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်အမေရိကန်အစိုးရချမှတ်ထားတဲ့ဥပဒေတွေကိုရှောင်လွှဲပြီးပုံကိုရေးအရာနီလန်းရှာကြည့်တာလို့ပဲထင်ပါတယ
်။ဟုတ်ကဲ့ဒီကုလသမဂ္ဂကိုယ်စားရွေးချယ်ရေးဆိုင်ငံတဲ့ကိစ္စနေပတ်သက်ပြီးတော့ညီကုန်းချုပ်မေးချင်တဲ့မေးခွန်းကတော့ဒီလိုပုစလေရွေးချယ်မှုဆိုင်ငံချင်းခံရတဲ့နိုင်ငံဟာမြန်မာနိုင်ငံစစ်ကောင်စီနဲ့တာလီဘန်အာဖဂန်နစ္စတန်ကတာလီဘန်တို့ပတ်သက်နေတဲ့လို့ပြောထားတာတွေ့ရပါတယ်။ဆိုတော့ဒါဟာမြန်မာစစ်ကောင်စီနဲ့တာလီဘန်ကိုတဒန်းတစားတဲ့သတ်မှတ်လိုက်တယ်ဆိုတဲ့သဘောများလားခင်ဗျာ
။ Well certainly they see the military regime as an illegitimate government just as they see the Taliban as an illegitimate government.And in addition, the Taliban, you know, has used brutal methods to exert control over its population.
ဒီကြတာကတော့တာလီဘန်တွေကိုတရားဝင်အစိုးရအဖြစ်လက်မခံကြသလိုမြန်မာစစ်ကောင်စီကိုလည်းတရားဝင်အဖြစ်လက်မခံကြဘူးဆိုတာပဲဖြစ်ပါတယ်။နောက်တစ်ချက်ကတာလီဘန်တွေဟာအာဏာပြန်လည်ရရှိရေးကြိုးပမ်းခဲ့တဲ့နှစ်တွေအတွင်းပြည်သူလူထုအပေါ်ရက်စက်ကြမ်းကြုတ်တဲ့နှီးလန့်တွေကိုတုံးခဲ့ပါတယ်။မြန်မာစစ်ကောင်စီကလည်းလွန်ခဲ့တဲ့ဆယ်လတာအတွင်းလူတွေထောင်နဲ့ချီတေးဆုံးရလောက်အောင်ရက်ဆက်ကြမ်းကြုတ်ခဲ့ပါတယ်။ဒါမျိုးတွေဟာကမ္ဘာဘယ်နေရာမှာမှတရားဝင်အစိုးရအဖြစ်ရှိမနေသင့်ပါဘူ
း။ ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အားကစားခန္ဓာမှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံဆူဇူကီဖလာဘောလုံးပြိုင်ပွဲဘက်ကအခြေအနေတွေကိုကိုရဲနိုင်ကစူးစီးတင်ပြပေးထားပါဗျ။
2020အာဆီယံဆူဇူကီဖလာဘောလုံးပွဲကိုတော့စင်ကာပူနိုင်ငံမှာတနင်္ဂနွေနေ့ကစတင်လိုက်ပါဗျ။ပြီးခဲ့တဲ့နှစ်ကကိုဗစ် -19 ကရောဂါကြောင့်ပြိုင်ပွဲကိုမကျင်းပနိုင်ခဲ့ပဲရွှေ့ဆိုင်းခဲ့ပြီးအခုနှစ်မှကျင်းပတာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာတော့အုပ်စုအိမ်မှာAsian Singapore, Thai, Philippines, Myanmar နဲ့ Timor Leste တို့ပါဝင်ပြီးတော့အုပ်စုဘီမှာတော့လက်ရှိ Champion Vietnam, Malaysia, Indonesia, Cambodia နဲ့ Laos တို့ပါဝင်ကြတာဖြစ်ပါတယ်။ဖွံ့ဖွဲတော့ဒီဇင်ဘာ5ရက်နေ့ကစင်ကာပူနိုင်ငံအမျိုးသားအကစားကွင်းကြီးမှာကျင်းပခဲ့ပြီးတော့ဒီနေ့မှာတော့ဘောဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌ Gianni Infantino ကိုယ်တိုင်လာရောက်ပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်။ဖွံ့ဖွဲတဲ့ဖြစ်တဲ့ထိုင်းနဲ့ဒီမော်လက်စီအသင်းတို့ကစားခဲ့ကြပြီးတော့ထိုင်းကဒုတိယပိုင်းမိနစ်50နဲ့မိနစ်80တွေမှာတွဲတဲ့ဂိုးတွေနဲ့ငိုကိုမရှိနဲ့နိုင်သွားပါတယ်။ဒုတိယပွဲစဉ်ဖြစ်တဲ့အင်ရှင်စင်ကာပူနဲ့မြန်မာအသင်းတို့ကစားကြရမှာအင်ရှင်စင်ကာပူအသင်းကမြန်မာကို3ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်။ စင်ကိုတော့ပထမဂိုးကို35မိနစ်မှာတောင်းကန်ဘောကတစ်ဆင့်မာရူတင်ကကောင်းတိုက်သွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့35မိနစ်မှာစင်ကိုတိုက်စစ်မှုဖန်ဒီကမြန်မာနောက်တန်းကိုကျော်ဖြတ်ပြီးတော့ပယ်နယ်တီအေရီယာညာဘက်အချမ်းကနေအနိုင်ဘောကန်သွင်းသွားတာပါစင်ကိုတော့တတိယဂိုးကိုတော့ပထမပိုင်းပြီးကနေပွဲချိန်40မိနစ်မှာပြည်တံဘောကနေတစ်ဆင့်ဂိုးရှိတင်ပေးတာကိုကောင်းတိုက်သွင်းယူသွားခဲ့လို့ပထမပိ COVID ရောဂါစစ်ဆေးမှုပြန်လုပ်ဖို့အတွက်လုံနေတာကြောင့်အခက်အခဲတချို့လည်းရှိခဲ့တယ်လို့သိရပါတယ်။ဒီမှာသိဖို့အနိုင်ရလိုက်တာနဲ့ဖတ်သက်ပြီးတော့စင်ကာပူနီးပြတက်ဆူမာယိုရှိဒါကတော့
I'm proud of them their performance but we can be better we have to improve
ကျွန်တော်ကစားသမားတွေရဲ့ကစားပုံနဲ့ပတ်သက်ပြီးဂုဏ်ယူပါတယ်အမေကျွန်တော်တို့ဒီထက်ပိုကောင်းအောင်ကစားနိုင်ပါတယ်ကျွန်တော်တို့အနေနဲ့နောက်ပွဲအတွက်ပိုကောင်းအောင်ကစားဖို့လိုပါတယ်ကျွန်တော်တို့ဒီထက်ပိုကောင်းအောင်ကစားနိုင်ပြီးဒါကိုဖန်တီလည်းသိပါတယ
်ဘရော့စင်ကိုတင်းကိုပြုတ်ရရှောင်းလိုက်တာနဲ့ပတ်သက်ပြီးဒီမှာတင်းကြီးက Empire ကြီးကဘလို့တုံ့ပြန်လိုက်ပါလဲ
You know, it's this win was not a win because of the class or the quality of Singapore. It was
Singapore thing that we were not able to do. Through our own no, we were not able to. That was our own fault. We were not able to. Now, when we are in the world, we are not able to do anything. But when we are in the world, we are not able to do anything. We were not able to do anything. We were not able to do anything.
စင်ကာပူနဲ့မြန်မာတို့ကစားခဲ့တဲ့ဒီပွဲကိုတော့ပရိသတ်1000ကျော်လောက်ကြီးစုအားပေးခဲ့တယ်လို့သိရပါတယ်။ပုံမှန်အားဖြင့်တော့ဒီပွဲမှာပရိသတ်5000ကျော်ဆန့်လာဖြစ်ပေမဲ့ COVID-19 ကာယရောဂါကူးစက်မှုတွေကြောင့်လူဦးရေအကန့်အသတ်နဲ့ပဲခွင့်ပြုထားတဲ့အတွက်1000ကျော်ပဲကြီးကွင်ရခဲ့ပါတယ်။ဒါပေမဲ့ဒီချိန်မှာထူးဆန်းတာကတော့မြန်မာအသင်းစင်ကာပူမှာသွားကစားတဲ့အရင်တိုင်ပွဲတွေလိုစင်ကာပူရောက်မြန်မာဘောလုံးပရိသတ်တွေခွင့်မှာသွားအားမပေးတာကိုတွေ့ခဲ့ရပါတယ်။မြန်မာဖုတ်ဘောတော့ပလေးယာစင်ကာပူကလည်းအရင်ကမြန်မာအသင်းကစားတဲ့ပွဲတွေကိုလက်မှတ်ကုံနဲ့အထိအစွမ်းကုန်အားပေးခဲ့ကြပြီမယ်လေဒီပွဲကိုတော့လက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်အာဏာသိမ်းစစ်ကောင်စီလက်အောက်မြန်မာအသင်းဝင်ရောက်ရှင်ပြိုင်တဲ့ဘောလုံးပွဲတွေကိုကန့်ကွက်ပြီးတော့အားပေးမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်ဒါနဲ့ပတ်သက်ပြီးတော့စင်ကာပူမှာရှိတဲ့မြန်မာဘောလုံးပရိသတ်တဦးကတော့
ဘောလုံးဆိုတော့ပွားကြတယ်ဘောလုံးဆိုတော့ပွားကြအဲ့လိုလေဒီကမှာသူကလည်းမသွားဘူးလေပြန်မှရေးတာရပြန်သာအဲ့တော့ဒီကမှာသွားကြအောင်ဟိုတောင်းကြောင်းလေဒီ live score တက်နေအဲ့မှာ comment တွေမှာသွားကြည့်ရဲစိတ်ဝအပြင်းကြီးတက်တာပြီဟိုဘောလုံးနဲ့ဘောလုံးဘောလုံးအားကစားနိုင်ငံရေးနဲ့မဆိုင်ဘူးပါရတော့ဒီလုတ်တဲ့လူတွေသူကအစင်ပြောလျှောက်ပြောရတာတော့ငါတရားသူကတိုင်းငံလုံးနဲ့ဆိုင်နေကြတာတော့သူကပဲသွားအဲ့ဒီတော့ဒီဘောလုံးပဲသူကြီးလာပဲဆိုရင်လူတွေကဒီတပ်တကပြောနေကြတာဒီပြက်တာအာဘယ်နေဘာနဲ့ကပဲဘယ်လိုပဲသူပါနေလူတွေကအမေကြီးဟောတော့ပြန်ခွင့်နေပြောကြတယ်အခုသူကပြောက
ြစင်ကိုမှာဘယ်သူမှမတော့ဒီပွဲကိုအားပေးမယ်ဆိုပြီးတော့ပြောနေတဲ့အခါမျိုးရှိတယ်ဘောလုံးကတော့အားမရှိဘူးအင်းမရှိ
ဘူးဒါပေမဲ့ဘယ်သူမှအားမပေးဘူးလို့ပြောတာကြီးတယ်အားပေးတယ်ဆိုပြောတာကြောင်း
စင်ကာပူကစားတဲ့ပွဲတွေမှာတော့မလေးရှားကကမ္ဘောဒီးယားကို3-0နဲ့နိုင်ပြီးလက်ရှိချန်ပီယံဗီယက်နမ်ကလည်းလာအိုကို2-0မရှိနဲ့နိုင်သွားပါတယ်။ဒါကြောင့်အုပ်စုဘီမှာတော့မလေးရှားနဲ့ဗီယက်နမ်က3မှတ်စီရလာပြီးတော့ကျန်တဲ့အင်ဒိုနီးရှားကမ္ဘောဒီးယားနဲ့လာအိုအသင်းတွေကတော့တမတ်မမရသေးပါဘူး။ဒီနေ့ပြန်မှာတော့ဒီအုပ်စုဘီကမလေးရှားနဲ့လာအိုကမှဖြစ်ပြီးတော့အင်ဒိုနီးရှားကတော့သူ့ရဲ့ပွဲဥပဒေဖြစ်တဲ့ကမ္ဘောဒီးယားနဲ့ကစားမှာဖြစ်ပါတယ်။မနက်ဒီနေ့ဒီဇင်ဘာ10ရက်နေ့မှာဒီမော့လက်စီ17ရက်နေ့မှာထိုင်းအစ်တွေနဲ့ကစားရမှာဖြစ်ပြီး18ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ဖိလစ်ပိုင်နဲ့ကစားရမှာဖြစ်ပါတယ်ညာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာတော့ဝက်ဆမ်မင်းကအမပီးစရာထိတ်ကချဲလ်စီကိုနောက်ကနေလိုက်ကစားပြီးတော့ပွဲပြီးကနေသွင်းတဲ့ဂိုးနဲ့3-2နဲ့နိုင်သွားခဲ့ပါတယ်တပည့်မန်စီးတီးကလည်းဝက်ဖို့ကို3-2နဲ့နိုင်သွားသလိုလီဗာပူးကလည်းဝက်ကိုတန်းအချိန်ပိုနောက်ဆုံးမိနစ်မှာသွင်းတဲ့ဂိုးနဲ့2-2မရှိနဲ့နိုင်သွားပါတယ် Ningun in that Laniga, Gazare, Chenna, Boy Mara, Spurska, Norisco, Tongu Gumishi, Aston Villa, Lester Gun, Nagurugu, Evadanga, Asnago, Nagurugu, and Nibi, Manchester United Caro, Crystal Palace School, the Gugu Machine, and Nidovare, Pogama Naya like that, a thing at Gazabu, Pata Biro, May they are Yai Nibiate, Ralph Rangnick Caro.
Overall, I'm more than happy. I was positively surprised by the physical state and the intensity.
So, I'm not sure. The Kuvelu Doraga, Guri, Matuna, and Lidaba. Nagudon Ulado, Yadimare, Tame, Tijaragaro, Genaro, the chain Lundo, Namu Mugazana, and Mule. Tame ain't now by Genaro Puego, Tain Nine like be, Dudia by Piansare, Chain Male, Kongo Gazana, and be, Nausomaro, Genaro Tai Tanda, and Nine Yalaidaba.
I don't know whether Sanga Pimara, Man City got Dunga Man as the article that Obido.
အဲ့တော့ဘယ်လိုဆက်လာပြီးမှာတော့မန်စီးတီးကသုံးစံငါးမှတ်မယ်ယူကနှစ်ဆက်လေးမှတ်နဲ့အဆင့်ငါးနဲ့အဆင့်၆နေရာတွေမှာရှိနေပါတယ်ခင်ဗျာကိုရနိုင်တင်ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဖီယိုရီကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြတာပြင်းနေမနေ့ခင်မှာလည်းတလဲပ
ောင်ကိုထောက်တန်းလေးနှစ်မန်လေးမြို့တော်ဝင်ဒေါက်တာရဲလွင်ကိုထောက်တန်းနှစ်နှစ်အတီးတီးစစ်ကောင်စီရဲ့အထူးတရားရုံးကအမိန့်ချမှတ်လိုက်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုံ့ဆော်မှုပုံမှန်99အမှုကိုထောက်တန်းနှစ်နှစ်စော်မြင့်မောင်အတွက်ချမှတ်ခဲ့ပြီးတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်25နဲ့ထောက်တန်းနှစ်နှစ်ပုံမှန်30ကကြီးအတွက်ထောက်တန်းတစ်နှစ်တဘောင်းနဲ့ကြာခံစေဖို့မန္တလေးတိုင်းဥပဒေအတွင်းအထူးတရားရုံးကအမိန့်ချမှတ်ခဲ့တာပါဒါကြောင့်ဆွေးကျက်သုံးမှုအတွက်စုစုပေါင်း၄နှစ်ထောင်ဒဏ်ချမှတ်ခံရတာပါဒေါက်တာရဲလွင်ကိုတော့99ခါဝင်းနဲ့ပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ် Facebook ကုမ္ပဏီနာမည်ပြောင်းပြီးတော့ကုမ္ပဏီနေနဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုံခြုံရေးအားလုံးရဲ့ Facebook အသုံးပြုမှုကိုပိတ်ပင်အရေးယူထားတာတွေ့မြင်လိုက်ပါတယ်မြန်မာနိုင်ငံမှာလူသုံးများတဲ့လူမှုကွန်ရက်ကုမ္ပဏီအနေနဲ့ဆက်ရနာသိမ်းခဲ့တဲ့ February လတုန်းကစစ်တပ်ပိုင်းလုံခြုံရေးကြော်ငြာတွေကိုတားမြစ်ထားခဲ့ရတာကနေအခုတော့သူတို့ရဲ့ Facebook စာမျက်နှာတွေကိုပါဒီနေ့စပြီးဖျက်ရှားသွားမယ်လို့ကြေညာလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တာနဲ့အမေရိကန်ကတုံ့ပြန်မဲ့ခြေလှမ်းတွေကိုသမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုချပြလိုက်ပြီးတဲ့နောက်အမေရိကန်နဲ့ရုရှားရင်ဆိုင်နေကြတဲ့အခြေအနေကိုထိတ်တိုက်တွေ့နေတဲ့အခြေအနေဖြစ်ရုရှားကအတိအမှပြုတ်လိုက်ပါတယ်။အင်္ဂါနေ့ကတွေ့ဆုံခဲ့ကြတဲ့သမ္မတဦးတို့ရဲ့ဗီဒီယိုအစည်းအဝေးမှာအမေရိကန်သမ္မတဘိုင်ဒန်ကယူကရိန်းကိုမကျူးကျော်ဖို့တတိပေးလိုက်ပြီးကျူးကျော်ခဲ့ရင်ရုရှားကိုစေရေးရပိတ်ဆို့အရေးယူမယ်လို့ပြောချခဲ့ပါတယ်။ဒါအပြင်ယူကရိန်းကိုစစ်ပစ္စည်းပံ့ပိုးတာပါဝင်ကာဝေးဆိုင်ရာအကူအညီတွေကိုတုံ့ပြန်ပေးပြီးနေတုံးမဟာမိတ်တွေရဲ့အင်အားကိုလည်းတုံ့ပြန်သွားမယ်လို့ဆိုပါတယ်။ဂျာမနီလွှတ်တော်က Olaf Scholz ကိုတိုင်းပြည်ရဲ့ဒုတိယကမ္ဘာစစ်ပီး6ရောက်မြောက်ဝန်ကြီးချုပ်ဖြစ်တင်ပြလိုက်ပါတယ်။ဒါဥရောပသမဂ္ဂရဲ့လူ့ရည်အများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကယ်16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်အပြောင်းအလဲကာလအတွက်ကိုစခွင့်လိုက်တာပါ။ကုလသမဂ္ဂအတွင်းမှုချုပ်အတူနီဂူတရက်စာကိုဗစ် -19 ရောဂါကူးစက်နေတဲ့ကုလသမဂ္ဂအရာရှိတူနဲ့တွေ့ဆုံခဲ့မိတာကြောင့်လာမယ့်ရက်နဲ့ငယ်ပြင်ပနဲ့အဆက်တွေပြတ်တော့ပြီးတီးကြခွဲ့နေမှာဖြစ်တယ်လို့တန်တမန်သတင်းရခွက်ကပြောဆိုလိုက်ပါတယ
်။ဒီဇင်မာလာ၈ရက်ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့PJ Elias နဲ့ Nashwan Khalilo ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ View American အတန်ကနေအခုထုတ်လွှင့်ခဲ့တဲ့အတန်လွှင့်အစီအစဉ်လေးကိုအစီအစဉ် PPJ ည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program